မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးနောက်ထိုင်းနိုင်ငံကိုရွှေ့ပြောင်းနေတိုင်းနဲ့မြန်မာလူချမ်းသာတွေနဲ့လူလတ်တန်းစားတွေလည်းပိုများလာပြီး2022ခုနှစ်ပထမ6လအတွင်းချင်းပိုင်တမြို့ထဲမှာတင်မြန်မာနိုင်ငံသားတွေတရားဝင်ဝယ်ယူထားတဲ့တိုက်ခန်းပေါင်း188ခန်းဟာဘဏ်ငွေတန်ဖိုး 1.34 ဘီလီယံဘိုးရှိတယ်လို့အင်္ဂလိပ်လိုထုတ်ဝေတဲ့ Thai Inquirer စီးပွားရေးနဲ့ဈေးကွက်စောင့်ကြည့်ရေးစာတမ်းမှာဖော်ပြပါတယ်ချင်းပိုင်မြို့မှာတရုတ်နိုင်ငံသားတွေကအများဆုံးဝယ်ကြပြီးတိုက်ခန်းပေါင်း 3,562 ခန်းကဘဏ်ငွေတန်ဖိုး 18 ဘီလီယံနီးပါးတန်ဖိုးရှိသလိုဒုတိယအများဆုံးဝယ်တဲ့ရုရှားနိုင်ငံသားတွေရဲ့တိုက်ခန်းပေါင်း 420 ကဘဏ်ငွေ 1.36 ဘီလီယံဖိုးရှိပါတယ်။ Thai Inquirer စီးရင်အရမြန်မာတွေဝယ်ယူတဲ့ချင်းပိုင်ကတိုက်ခန်းအရေးအတွက်ဟာရုရှားရဲ့ထက်ဝက်တောင်မရှိပေမဲ့လည်းတန်ဖိုးအားဖြင့်တော့သိပ်မကွာလောက်ပါဘူး။ထိုင်းနိုင်ငံကိုမြန်မာတွေအလုတ်အကန်ရှာဖွေဖို့တွားလို့ရှိကြပြီးမြန်မာနိုင်ငံသား2တန်းခွဲကနေ3တန်းလောက်အထိရှိနိုင်တယ်လို့ရှေ့ပြောင်းအလုတ်သမားရေးဆောင်ရွက်တဲ့အဖွဲ့အစည်းတွေကခန့်မှန်းထားပါတယ်။အခုအခါမှာတော့မြန်မာနိုင်ငံကနေငွေကြေးတတ်နိုင်သူတွေပါထိုင်းနိုင်ငံကိုရွှေ့ပြောင်းနေထိုင်မှုများလာနေပြီးမြို့တော်ဘန်ကောက်မှာလည်းမြန်မာနိုင်ငံသားတွေတိုက်ခန်းဝယ်ယူမှုတွေမြင့်တက်လာနေတယ်လို့ဘန်ကောက်မြန်မာအတိုင်းအဝိုင်းကပြောဆိုပါတယ်။ထိုင်းနိုင်ငံကိုလာရောက်တဲ့အထက်မှာရုရှားနိုင်ငံသားတွေလည်းတိုးလာနေပြီးနိုဝင်ဘာလအတွင်းရုရှားနိုင်ငံသားလာရောက်မှုဟာစက်တင်ဘာလကတည်းက9ဆများလာတယ်လို့ထိုင်းမှတ်တမ်းတွေမှာဖော်ပြပါဗျ။ကိုဗစ်ကူးစက်မှုတွေကျဆင်းလာခဲ့တဲ့နောက်ပိုင်းထိုင်းနိုင်ငံမှာခရီးသွားလုပ်ငန်းပြန်လည်ဖွံ့ဖြိုးလာပြီးနိုဝင်ဘာလတလတည်းမှာတင်လာရောက်လက်ပတ်သူခရီးသွား 1.8 တန်းကျော်ရှိပါတယ်။